America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American တန်ရင်2018ခုနှစ်ဇူလိုင်လ15ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်အောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတောင်းရင်တင်ဆက်ပေးသွားမှာပါရှင်
ကျမသင်ကြီးထိုက်ပါရှင်အာဖဂန်ပြည်ပခါအတွင်းတည်ဆုံးသူအရေအတွက်တိုးလာတယ်လို့ကုလစစ်တမ်းကဖော်ပြလိုက်ပါတယ်အာဖဂန်နဲ့ပါကစ္စတန်နယ်စပ်မှာဒီကနေ့တိုက်ပွဲတွေဖြစ်လို့နှစ်ဖက်ထိခိုက်တည်ဆုံးမှုရှိခဲ့ပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာရီထဲမှာတော့ကချင်ပြည်နယ်ဖားကန်ဒေသမှာမနေ့ကမြေပြိုကျပြီးလူမြောက်များတိတ်ဆုံးခဲ့ရပါတယ်ဒီလိုဖြစ်ရတဲ့ပတ်သက်ပြီးအစိုးရအနေနဲ့ဘယ်လိုဆောင်ရွက်သင့်ပါသလဲ
ဒီဖားကန်ကိုတော့ခဏဆောင်ရှားထားရင်ကောင်းမယ်လို့မြင်တယ်အရေးကြီးဆုံးကတော့အစိုးရအနေမှာဒီနေရာတွေကိုအန်ဒီရဲ့အနေမှာပေါ့နော်အန်ဒီရဲ့ဖြစ်တဲ့ကိစ္စရက်တွေမလုပ်ဖို့အတွက်လုံးဝဒါဟိုကန့်တတ်လိုက်ဖို့လို့ရလို့ကျမမြင်တယ်အဲ့ဒါတော့
ဖားကန်မှာတရားဥပဒေစိုးမိုးရေးဆောင်ရွက်ပေးနေသူဒေါ်ဒွဲဘူးကတိုက်တွန်းသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းမှာထိုင်းဘက်ငွေတန်ပေါင်း1900ကျော်တန်ဖိုးရှိတဲ့ဝါတောင်ပိုင်းထုတ်စိတ်ကြွစီတန်းနဲ့ချီပြီးဖမ်းမိတဲ့အကြောင်း AIDS ခေါ်ကိုယ်ခံအားကျဆင်းစေတဲ့ရောဂါဖြစ်စေတဲ့ HIV virus ပိုးကိုကြိုတင်ကာကွယ်နိုင်ဖို့မျှော်လင့်ချက်ရှိနေပြီဆိုတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်ပြည်ပခါအတွင်းရပ်သားတည်ဆုံးမှုအရေအတွက်ဟာဆိုရင်2018ခုနှစ်ပထမ6လအတွင်း1900နီးပါးကိုရောက်ရှိလာခဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီရက်အတွက်ဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကာလတွေနဲ့ရှင်ရင်အမြင့်ဆုံးအရေအတွက်ဖြစ်ပါတယ်။အခုနှစ်ပထမ6လအတွင်းထိခိုက်ဒဏ်ရာရတဲ့ရပ်သားအရေအတွက်က3500နီးပါးရှိကြောင်းလည်းအာဖဂန်ဆိုင်ရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်မာကဒီကနေ့တနင်္ဂနွေနေ့မှာထုတ်လိုက်တဲ့ရပ်သားထိခိုက်ဒေဆုံးမှုဆိုင်ရာနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2019ခုနှစ်နှိုင်းရှင်ရင်တော့ပြင်းများအဖြစ်ရက်သားထိခိုက်ဒေဆုံးမှုက300ခန့်နှုန်းကျဆင်းခဲ့တာပါဗက်ပေါင်းစုံတို့အနေနဲ့ငြိမ်းချမ်းစွာဖြေရှင်းနိုင်ရေးအခွင့်အရေးအလုံးကိုရယူချဖို့တိုက်တွန်းတဲ့အကြောင်းဒီအချက်ကရက်သားအလုံးကိုအကာအကွယ်ပေးနိုင်မယ့်အကောင်းဆုံးနည်းလမ်းဖြစ်ကြောင်းအန်မာအချီအကဲတာရာမီချီယာမာမိုတိုကပြောဆိုပါတယ်ရက်သားဒေဆုံးမှုက1692ယောက်ရှိခဲ့တာဟာဆိုရင်100ခန့်နှုန်းတိုးလာတာဖြစ်ပြီးထိခိုက်ဒဏ်ရာရသူက3430ရှိခဲ့ပြီးဒီရေအတွက်က500ခန့်လုံးလျှော့နေလာတာဖြစ်တယ်လို့အစိုးရစာမှာဖော်ပြပါတယ်။အစိုးရစန့်ကျင်ရေးတပ်ဖွဲ့တွေရဲ့ဖောက်ခွဲပစ္စည်းနဲ့တိုက်ခတ်မှုတွေကရပ်သားတွေတည်ဆုံးရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေစေလို့လည်းကုလအစိုးရစာမှာဖော်ပြပါတယ်။ရပ်သားထိခိုက်တည်ဆုံးမှုအလုံးရဲ့ထက်ဝက်ကအသေးခံဘုံခွဲမှုဘုံခွဲတိုက်ခတ်မှုတွေကြောင့်ဖြစ်ပြီးပြီးခဲ့တဲ့နှစ်ပထမ6လနဲ့နှိုင်းရှင်ရင်ထိခိုက်ဒေဆုံးမှုအရေအတွက်22ရာခိုင်နှုန်းတိုးလာတယ်လို့အစိုးရခန်းစာမှာဖော်ပြပါတယ်။ထိခိုက်ဒေဆုံးရသူအရေအတွက်အလုံးရဲ့52ရာခိုင်နှုန်းကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့အသေးခံဘုံးခွဲမှုနဲ့တခြားတိုက်ခိုက်မှုတွေကြောင့်ဖြစ်ပြီး40ရာခိုင်နှုန်းကတော့တာလီဘန်တပုန်တွေရဲ့လက်ချက်ဖြစ်တယ်လို့လည်းကုလအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်။
အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့ကြားဒီကနေ့တနင်္ဂနွေနေ့မှာနယ်စပ်တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာထိခိုက်ဒေဆုံးမှုရှိကြောင်းအာဖဂန်တာဝန်ရှိသူတွေကပြောပါရတယ်။အာဖဂန်နစ္စတန်နိုင်ငံကခေါင်းတည်တဲ့ဇာစီမေဒန်ခရိုင်ကစခန်းတစ်ခုကိုအရဲဝပါကစ္စတန်တပ်ဖွဲ့တွေကနယ်စပ်ဖြတ်ကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မနက်အစောပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့တာလို့အာဖဂန်ရှေ့ပိုင်းခေါ့စ်ပီနယ်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရကဆက်စွဲပြောဆိုပါရယ်။တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးတွေတုံးပြီးတိုက်ခိုက်ခဲ့ကြတယ်လို့အဒူဘာဆာဘီနာကဗီဒီယိုကိုပြောပါရယ်။အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့တာလီဘန်သဘုံတို့ကျက်စားရဒေသကအာဖဂန်ခန်းအပေါ်တိုက်ခိုက်မှုဟာစစ်သွေးကြော်ရေးလက်ချက်လားဒါမှမဟုတ်ပါကစ္စတန်နယ်စပ်တပ်ဖွဲ့တွေလားဆိုတာကိုအာဏာပိုင်တို့စုံစမ်းနေသေးဖြစ်တယ်လို့ပြည်နယ်ဆိုရပြောခွင့်ရတဦးက VOE ကိုပြောပါတယ်စစ်ဆောင်တွင်မှဝင်ရောက်တိုက်ခိုက်ခဲ့သူ5ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရကြောင်းအာဖဂန်တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ဒေသခံအနည်းဆုံး4ဦးသေဆုံးခဲ့ကြောင်းခေါ့စ်ပြည်နယ်ကောင်စီဝန် Ashkar Akhar Khan လီဂါ VOE ကိုပြောပါတယ်ပါကစ္စတန်စစ်တပ်ဖက်ကတော့တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေအပေါ်လောလောဆယ်မှတ်ချက်ပြီးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
အစ္စရေးနဲ့ဂါဇာမှာရှိတဲ့စစ်သွေးကြောအုပ်စုတွေကြားအပြစ်ခတ်ရစရေးသဘောတူညီချက်ရခဲ့တယ်လို့ပ Palestine တာဝန်ရှိသူတဦးကမနေ့စနေနေ့ကပြောပါတယ်။ Israel နဲ့ Palestine တွေကြား2014ခုနှစ်ကတည်းကအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးအကြမ်းဖက်မှုတွေမြင့်တက်လာတဲ့နောက်အခုလိုသဘောတူညီချက်ရတာပါ။ Palestine တွေဘက်က Israel ကိုဒုံးလက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်သလို Israel ဘက်ကလည်း Gaza ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုနောက်ဆုံးအပြန်အလှန်တိုက်ခိုက်မှုတွေကြောင့် Palestine စေကျော်သက်နှစ်ဦးသေဆုံးခဲ့ပြီးစနေနေ့မနက်ပိုင်းမှာပဲအကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။သတင်းတွေမှာတော့နှစ်ဖက်အပြစ်ခတ်ရက်စဲဖို့အီဂျစ်နိုင်ငံကဂျားဝင်ညှိခဲ့တာလို့ပြောဆိုကြပါတယ်။မလ30ရက်နေ့ကစလို့သတင်းပတ်ဆင်လို့ဆန္ဒပြပွဲတွေရှိခဲ့ရာကနေမငြိမ်မသက်မှုတွေဖြစ်တာကြောင့် Palestine 100ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကမိလောင်ပုံးတွေတခြားပောက်ကွဲစေတဲ့ပစ္စည်းတွေတုံးတယ်လို့ကားတိုင်ယာတွေကိုမိရှို့လှိမ့်ချပြီးအစ္စရေးလုံခြုံရေးတွေကိုပြန်လည်တိုက်ခိုက်တာတွေလုပ်ပါတယ်။ဂါဇာနောက်ဖက်ကမ်းကဘက်ဒရင်ခြေရွာကိုဖျက်ဖို့အစ္စရေးအာဏာပိုင်တွေရဲ့အစီအစဉ်ကိုဆန္ဒပြတာလို့ပါလက်စတိုင်းတွေဘက်ကပြောပါတယ်။တောက်ချာနေတော့ကအစ္စရေးဗဟိုတရားရုံးကနေအဲ့ဒီအစီအစဉ်ကိုဩဂုတ်လ15ရက်နေ့အထိရွှေ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
။ကိုရီးယားစစ်ပွဲအတွင်းခြံရစ်တဲ့အမေရိကန်စစ်တီရုပ်အလောင်းတွေနေရာပြန်ယူရေးအစီအစဉ်ကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကဗိုလ်ချုပ်ကြီးတွေတွေ့ဆုံပါတယ်။အမေရိကန်လေတပ်ဗိုလ်ချုပ်မိုက်ကယ်မီနီဟန်ဟာမြောက်ကိုရီးယားကဗိုလ်ချုပ်ကြီးတဦးနဲ့စစ်မှတ်ဆောင်ကပမ်မွန်ဂျွန်ကြီးရွာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းရင်းမြစ်တွေအရာသိရပါတယ်။ဒါဆိုရင်ခုနှစ်ကျော်ကာလအတွင်းနှစ်ဖက်စစ်ဗိုလ်ချုပ်ကြီးတွေပထမဆုံးပြန်လည်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။အမေရိကန်စစ်တီရုပ်လောင်းတွေပြန်လည်တည်ရွေးကိစ္စဟာပြီးခဲ့တဲ့လာကသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်မ်တို့အကြားစင်ကာပူထိပ်သီးဆွေးနွေးပွဲအတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ရုပ်လောင်းတွေပြန်သေးဖို့အတွက်အမေရိကန်ဘက်ကရုပ်လောင်းထည့်ဖို့အကောင့်တရာစစ်မဲ့ဆောင်ကိုပို့ထားတယ်လို့လည်းသိရပါတယ်ခင်ဗျာ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ဥရောပသံတမန်ကနေဗြိတိန်နှုတ်ထွက်ရေးမဟာဗျူဟာတစ်စိတ်တစ်ပါးအရှာ EU နဲ့ညှိနှိုင်းနေမယ်အစားဥပဒေကြောင်းအရတောင်းဆိုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြံပေးခဲ့ပါတယ် EU ကိုတရားစွဲတင်တယ်လို့သူကပြောပါတယ် EU ကိုတရားစွဲပါညှိမနေနဲ့တရားသာစွဲလိုက်ပါလို့သမ္မတထရန့်ကပြောခဲ့တယ်ဆိုပြီးဗြိတိန်ဝန်ကြီးချုပ်မေက BBC ရုပ်သံကိုပြောဆိုခဲ့တာပါအမေရိကန်သမ္မတထရန့်ပေးတဲ့အကြံဉာဏ်ကိုဗြိတိန်ခေါင်းဆောင်ကထုတ်ဖော်ပြောဆိုလိုက်တာကြောင့်အမေရိကန်ခေါင်းဆောင်ဘက်ကဗြိတိန်ဝန်ကြီးချုပ်ကိုဘလို့အကြံတွေပေးမလဲဆိုတာနဲ့ပတ်သက်ပြီးရပ်ပေါင်းများစွာမှန်းဆပြောဆိုနေကြတာတွေအဆုံးသတ်သွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကသစန်းသတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာအမေရိကန်သမ္မတထရန့်ကသူ့အနေနဲ့ဝန်ကြီးချုပ်မေကိုအကြံပေးခဲ့တဲ့အကြောင်းဒါပေမဲ့သူမအနေနဲ့မလုပ်ခဲ့ဘူးလို့ဖြေကြားခဲ့တာပါ။ဝန်ကြီးချုပ်မေနဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာဝန်ကြီးချုပ်မေကသူ့စကားကိုနားမထောင်ဘူးလို့သမ္မတထရန့်ကပြောတာပါ။ပြီးခဲ့တဲ့တောက်ချန်နေ့ကဗြိတိန်ဝန်ကြီးချုပ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရန့်ကသူ့ဘလို့အကြံပေးခဲ့တယ်လဲဆိုတာကိုထုတ်ဖော်မပြောပါဘူး။ဒါပေမဲ့ဒီအကြံကသိပ်ပြီးရက်ဆက်ပြင်းထန်တာကိုဝန်ကြီးချုပ်မေသိထားတယ်လို့ထင်မြင်တဲ့အကြောင်းတော့သမ္မတထရန့်ကပြောပါတယ်။ဒီအကြံကသိပ်ပြီးတော့ပြင်းထန်လွန်းတယ်လို့ယူဆတာကိုသူ့အနေနဲ့အပြည့်အဝနားလည်တဲ့အကြောင်းဒါပေမဲ့တချိန်ချိန်မှာတော့ဒီလိုလှုပ်လာနိုင်တဲ့အကြောင်းတစ်ဖက်ကမှန်မှန်ကန်ကန်သဘောတူညီချက်တခုမလုပ်ခဲ့ရင်တော့သူအကြံပေးတဲ့အတိုင်းဝန်ကြီးချုပ်မေလှုပ်လာနိုင်တယ်။ဒါပေမဲ့ဒါကလွယ်တဲ့ကိစ္စတော့မဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးညှိနှိုင်းမှုတွေလှုပ်ရှားကိုတော့မငင်းဖို့သမ္မတထရန့်ကတိုက်တွန်းခဲ့ပြီးဒီလိုလှုပ်ရင်တော့အခက်တွေ့မယ်လို့လည်းပြောဆိုခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်မေက BBC ကိုပြောဆိုခဲ့ပါတယ်ရှင်။
ဖင်လန်နိုင်ငံမှာမနက်ဖြန်တနင်္လာနေ့မှာထိပ်သီးတွေ့ဆုံမှုစီစဉ်ထားတဲ့ American နဲ့ Russia ခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကရေရာကြီးမှန်းချက်မရှိတဲ့အနေထားဖြစ်နေပါတယ်။ဒါပေမဲ့လည်း American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ကြားမှာတော့ Nuclear လက်နက်လျှော့ချရေးကအစ American နဲ့ Russia တို့စန့်ကျင်ဘက်အဖွဲ့တွေကိုထောက်ပံ့မှုပေးနေကြတဲ့ Syria စစ်ပွဲအရေးအဆုံးအကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်ဆွေးနွေးကြလိမ့်မယ်လို့တော့ခန့်မှန်းထားကြပါတယ်။ Nuclear လက်နက်မပြန့်ပွားရေးနဲ့ဖက်သက်ပြီးတခုခုဆောင်ရွက်နိုင်မယ်ဆိုရင်တော့အောင်မြင်မှု ကြီးဖြစ်လာပါမယ်လို့သမ္မတထရမ့်ကပြီးခဲ့တဲ့တောက်ချနေတုန်းကဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့အတူလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရုရှားသမ္မတပူတင်နဲ့တွေ့ဆုံဆွေးနွေးပွဲရှိနေချိန်မှာပဲအမေရိကန်သမ္မတထရမ့်ကစကော့တလန်တန်ဘယ်ရီကဒူဘိုင်ကောက်ကွဲမှာနှစ်ရက်ကြာရှိနေခဲ့ပါတယ်ဆက်သွယ်ဆွေးနွေးပွဲဒီနောက်သူ့ရဲ့အဓိကကတော့ခေါင်းသီးလေ့ကျင့်ဖို့ဖြစ်တယ်လို့မနေ့စနေနေ့ကသမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကျူကာလမှာဒီမိုကရက်တွေကိုအင်တာနက်ကနေထိုးဖောက်ဝင်ရောက်မှုဆွဆွဲချက်နဲ့ရုရှားစစ်တပ်အုပ်ကိုပြီးခဲ့တဲ့တောက်ချနေ့ကဆွဲချက်တင်ခဲ့တဲ့ကိစ္စကလည်းထိပ်သီးဆွေးနွေးပွဲပေါ်မှာအရေးထိုးနေပါတယ်ရုရှားစစ်တပ် Agency GRU က Hillary Clinton ရဲ့စီယုံရေးအဖွဲ့နဲ့ Democratic Party အဖွဲ့စည်းတွေရဲ့ကွန်ပျူတာကွန်ရက်ကနေအချက်လက်တွေခိုးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်တာဖြစ်ပါတယ်ခင်ဗျာ
ကျူဘားနိုင်ငံမှာဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအစီအစဉ်တွေအဖြစ်နိုင်ငံရေးနဲ့တခြားအပြောင်းအလဲတွေဆက်လုပ်ဖို့ရှိနေပါတယ်။အပြောင်းအလဲလုပ်မဲ့အစီအစဉ်အသေးစိတ်ကိုတော့ကျူဘားအစိုးရထုတ်သတင်းစာ Grammar မှာအသေးစိတ်ရေးသားဖော်ပြပါတယ်။အဲ့ဒီတင်မှာတော့သမ္မတအပြင်ဝန်ကြီးချုပ်နေရာကိုထားရှိပြီးအစိုးရခေါင်းဆောင်နဲ့နိုင်ငံတော်အကြီးအကဲချာအာဏာခွဲဝေမှုအခမ်းကဏ္ဍပါပါဝင်ပါတယ်။ဖွဲ့စည်းပုံပြင်မဲ့အစီအစဉ်နဲ့သမ္မတသက်တမ်းကို9နှစ်ဆက်တိုက်2ချိန်အထိပဲခွင့်ပြုဖို့ကန့်သက်ထားပါတယ်ဒါပေမဲ့ကွန်မြူနစ်ပါတီကတော့ကျူဘာလူအဖွဲ့အစည်းနဲ့နိုင်ငံတော်ရဲ့အဓိကမောင်းနှင်အဖြစ်ဆက်ပြီးရှိနေအောင်မှာဖြစ်ပါတယ
်ရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ကိုတော့မော်စကိုမြို့မှာဒီကနေ့ကစားကြမှာပါဖိုင်နယ်တက်လာတာကတော့1998ကမ္ဘာချန်ပီယံပြင်သစ်နဲ့အရှေ့ဥရောပကခရိုအေးရှားအသင်းတို့ဖြစ်ပါတယ်ပြင်သစ်ကအုတ်စုစီမှာနှစ်ပွဲနိုင်တစ်ပွဲတည်နေအုတ်စုဘူဖြစ်လာခဲ့ပြီးဒုတိယဆက်မှာတော့အာဂျင်တီးနားကို4-3ကွာတာဖိုင်နယ်မှာအူရုဂွေးကို2-0ဖြစ်စီးဖိုင်နယ်မှာဘယ်လ်ဂျီယံကို2-0ဖြစ်နဲ့နိုင်ပြီးတော့ဖိုင်နယ်တက်လာခဲ့တာပါခရိုအေးရှားအသင်းကတော့အုတ်စုဒီမှာ3ပွဲနိုင်6မှတ်နဲ့အုတ်စုဘူဖြစ်ခဲ့ပြီးတော့ဒုတိယဆက်မှာဒိန်းမတ်ကွာတာဖိုင်နယ်မှာအေရှန်ရုရှားတို့ကိုပယ်နယ်တီနဲ့နိုင်ပြီးတော့တက်လာခဲ့တာပါဆင်းဖိုင်နယ်မှာလည်းအင်္ဂလန်ကိုအချိန်ပေါ်မှာ2-0နဲ့နိုင်ပြီးဖိုင်နယ်တက်လာခဲ့တာဖြစ်ပါတယ်ပြင်းနီးပြဒေရှမ်ကတော့သူ့ပြန်ဟာစူးစီးညင်ညွတ်မှုအပြည့်ရှိနေပြီးတော့ဘယ်လိုစိန်ခေါ်မှုမျိုးကိုမဆိုကြော်လွားနိုင်တဲ့စိတ်ဓာတ်ရှိနေကြောင်းဒီဘက်ကအနိုင်ယူပြီးကမ္ဘာချန်ပီယံဖြစ်ချင်တယ်လို့ပြောလိုက်ပါတယ်ခရိုအေးရှားနီးပြကတော့သူ့အနေနဲ့အသင်းရဲ့ညင်ညွတ်မှုကိုတိဆောက်နိုင်ခဲ့လို့အခုလိုဖိုင်နယ်တက်လာခဲ့တာဖြစ်တယ်လို့သူ့အသင်းရဲ့စိတ်ဓာတ်ကိုချီးကျူးသွားပါတယ်ပြင်းနဲ့ခရိုအေးရှားတို့ကအရင်က5ချိန်တွေ့ထားပူးပြီးတော့ပြင်းသစ်က3ပွဲနိုင်ပြီး2ပွဲတည်ကျထားပါတယ်နိုင်ငံကပြိုင်ပွဲတွေမှာတော့2ချိန်တွေ့ပြီးတော့98ကမ္ဘာဖလားဆီးမ်ဖိုင်နယ်မှာပြင်သစ်ကခရိုအေးရှားကို2-0နဲ့နိုင်ပြီးတော့ယူရို2004မှာတော့2-0စီတည်ကြခဲ့ပါတယ်။ပြင်သစ်ဒီပွဲနိုင်မယ်ဆိုရင်တော့ကမ္ဘာဖလားကိုဒုတိယအချိန်ရမှာဖြစ်ပြီးတော့ခရိုအေးရှားနိုင်မယ်ဆိုရင်တော့ဒါသူတို့အတွက်ပထမဆုံးအချိန်ကမ္ဘာဖလားကိုရတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးကြတာပါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်မုံညင်းခရိုင်ဖားကမြို့နယ်ကကြောက်စိမ့်လုတ်ွက်ကမ်းပါနေရန်ပြူကြတာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ပြီးသေဆုံးသူတွေကိုဒီကနေ့တကြိုလိုက်ကြတယ်လို့ထိခိုက်ဒဏ်ရာသူတွေကိုလုံခင်းဆေးရုံနဲ့ဒဏ်ရာပြင်းထန်သူတွေကိုမြကြီးနားဆေးရုံအထိပို့ဆောင်ကူတာပေးနေတယ်လို့ဒေသခံတွေကပြောပါတယ်လူရာနဲ့ချီသေဆုံးလေးရှိတဲ့မြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရလို့ဖားကန်ဒေတာတွင်အန္တရာယ်ရှိနိုင်တဲ့လုပ်ွက်တွေကိုကြောက်စိမ့်တူဖို့ရေးကုမ္ပဏီတွေကိုလုံးဝလုတ်ခွင့်မပေးဖို့အစိုးရတာဝန်ရှိသူတွေကပိတ်ပင်ကန့်သတ်တင့်တယ်လို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးဆိုင်ရာဆောင်ရွက်နေသူဥပဒေပညာရှင်တဦးကလည်းတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုမတ်စုမြတ်မှုကဆက်ပြီးပြောပြပါမယ်
ဟုတ်ပါတယ်ဇူလိုင်လ14ရက်နေ့မနေ့စနေနေ့မွန်းလွဲ2နာရီလောက်ကကချင်ပြည်နယ်မုံညင်းခရိုင်ဖားကတ်မြို့နယ်လုံခင်းအုပ်စုစံခါကြီးရွာအနီးကမဟာအစပထမကြောက်စိမ့်တူဖော်ရေးကုမ္ပဏီရဲ့ကြောက်စိမ့်လုတ်ွက်ကဘာနေရန်ပြိုကျမှုဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေနေသူအမျိုးသမီးတဦးပါအဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်အပြင်းထန်ထိခိုက်ဒဏ်ရာရသူတွေကိုမြကြီးနားမြို့ဆေးရုံကိုပို့ဆောင်ကူတာရမှာတော့လမ်းခွလက်မှာ2ဦးသေဆုံးခဲ့တယ်လို့လုံခင်းဆေးရုံလည်းဒဏ်ရာရသူတွေကိုအရေးပေါ်ကူတာပေးနေတယ်လို့ဖားကန့်ဒေသခံသတင်းသမားကိုစောမိုးထက်ကပြောပြပါရယ်ဒီကနေ့ဇူလိုင်လ15ရက်နေ့တနင်္ဂနွေနေ့မှာတော့အလောင်းရှာဖွေတွေ့ရှိခဲ့တဲ့သေဆုံးသူတွေကိုတင်းကြိုလိုက်တယ်လို့လူပြောက်စရဲလာတိုင်သူတွေအပါအဝင်ပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေအနေထားဖြစ်တယ်လို့ကိုစောမိုးထက်ကအခုလိုရှင်းပြပါရယ်မနေ့ကတော့
ကအဒုတိယလောင်းတစ်လောင်းနဲ့အဒုတိယလောင်းတစ်ဒီလောင်း15လောင်းရတယ်ပေါ့ဒီနေ့အဲ့ဒါတကူတယ်ဒီနေ့ဒီရှာဖွေတွေဆက်လုပ်ဖို့မိုးရွာတဲ့အခါကျတော့ရှာဖွေတွေမလုပ်နိုင်ဘူးမနေ့ကတော့ကဒီကတိကျခံရတဲ့ ားလုံးပေါင်း80လောက်ရှိတယ်ပေါ့နော်ဟိုဒီဒီဘဘတီရောမိကီနာကူ7ယောက်ပူတာလမ်းမှာ2ယောက်ဆုံးသွားတယ်နောက်ပြတ်ကြတော့ကြီးရွာတွေကနေမှလူပြောက်လာတိုင်တာက9ယောက်ရှိတယ်15ယောက်ရဲ့အဲဒီယောက်တိုင်နဲ့9ယောက်ရဲ့ပေါ့22ယောက်ကြီးနာကူ7ယောက်သွားတယ်2ယောက်ရှိတယ်ဆိုအားလုံးပေါင်း24ယောက်ရှိပါတယ်ပေါ့နော်သူတို့ဒီမျက်မြင်တွေ့တဲ့လူတွေကတော့ပြောတာကတော့50နဲ့100ကျားတော့ရှိနိုင်တယ်ပေါ့နော်သူတို့ဒီမျက်မြင်လွတ်မြောက်လာတဲ့လူတွေပြောတာနောက်ပြီးတော့ကျွန်တော်တို့ကအဲ့ဒါဘယ်လိုခံမှန်းလို့ရလဲဆိုတော့မကျိုးပြင်တော့ရိုက်ထားတဲ့အမိသားတွေနဲ့တူးပြီးတဲ့အမိသားတွေကိုခံမှန်းကြည့်ရတော့ဟောဗျာအဲ့ပါသူကကဗျာညီတစ်ခုတုံးမှတူးပြီးကြတာဟုတ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့ကသူတို့ကြာကြတော့ပြောဖို့ဖြစ်တယ်အဲ့ဒီရရလူ80လောက်ရှိတယ်ပေတာနဲ့ဆိုပြီးင်တာတရားပတ်ချတယ်တော့သွားတာပဲဗျာ
အခုလိုမျိုး NLA ကြီးမားလာတဲ့ဖားကန်ဒေတာကလုပ်ငန်းခွင်တွေကိုတက်ဆိုင်ရာအာဏာပိုင်တွေဘက်က NLA ရှိတဲ့လုပ်ွက်တွေအဖြစ်လုံးဝပိတ်သိမ်းပစ်ဖို့လိုနေပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလည်းဖြစ်ကချင်ပြည်နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးအဖြစ်တာဝန်ယူခဲ့ဘူးသူဒေါ်ဒွဲဘူးကတိုက်တွန်းလိုက်ပါတယ
်ဒီဖားကန်ကိုတော့ခဏဆောင်စားထားရင်ကောင်းမယ်လို့မြင်တယ်အရေးကြီးဆုံးကတော့အစိုးရအနေမှာဒီနေရာတွေကိုအန်ဒီရဲ့အနေမှာပေါ့နော်အန်ဒီဖြစ်တဲ့ကိစ္စရက်တွေမလုပ်ဖို့အတွက်လုံးဝဒါဟိုကန့်တတ်လိုက်ဖို့လိုတယ်လို့ကျမမြင်တယ်အဲ့ဒါတော့လူထုကိုကန့်တတ်ဖို့မဟုတ်ကုမ္ပဏီကြီးတွေလည်းကန့်တတ်ပလိုက်ရမယ်ကုမ္ပဏီကြီးကိုကန့်တတ်မှအဲစာနဲ့ကန်တာတွေလည်းကျမတို့ဆောင်ရွက်နိုင်မှာဖြစ်တယ်အဲ့တော့ကုမ္ပဏီကြီးတွေကတူးနေသေးရတော့ဒီရင်သေးတွေလည်းရှိနေမှာပဲအဲကျမတို့ကချင်ပြည်နယ်ကိုလည်းဒီအမိန့်ကျော်ညာစာတွေနဲ့ဒီနေရာတွေမှာကန့်တတ်ချက်တွေပေါ့နော်အဲပြုလုပ်ပလိုက်ရမယ်ပြုလို့ရှင်ဒီလိုအန်ဒီရှိတဲ့တူးဖော်မှုတွေကိုအကုန်လုံးကဆိုင်းပလိုက်ရမယ်အဲဒါကအမိန့်ဥပဒေမထက်သေးအောင်ကျမတို့အမိန့်ပညာချက်တွေနဲ့လုပ်လို့ရတယ်ပြုလို့ရှင်ဒီလိုမျိုးတွေမဖြစ်အောင်အာကာွယ်ဖို့ကအကောင်းဆုံးပါပဲအဲချက်တာကျမတို့ကအလုပ်အကိုင်လည်းမချာဖွေပေးနိုင်တဲ့အခါကျတော့ဘလို့အစီအမံမျိုးတွေနဲ့ပေါ့နော်အဲကျမတို့ဒီအလုပ်အကိုင်ကြီးလုပ်ပေးနိုင်မယ်ဆိုရဲအကြောင်းအရာကြီးရှိနေတယ်အဲ့ဒါလည်းငင်းချိုင်းရင်းနဲ့လည်းဆက်ဆက်နေတယ်ကျမတို့ဒီမှာလည်းဒီတောက်ကျင်းမှာတွားမှုမှဒီရင်မသိချာတာတွေလို့ခြားလုပ်ငန်းတွေမှာလည်းကျမတို့ကဘာမှမငင်းချမ်းနေတဲ့အခါကျတော့အလုပ်အကိုင်ခွင့်နှမ်းနေရလည်းမရှိဘူးအဲ့လိုမျိုးပြဿနာတွေကတော့နောက်ဆက်တွဲနေတော့အများရှိတာပေါ့နော်
အခုလိုမျိုးကချင်ပြည်နယ်ဖားကန့်ကြောင်စိမ့်မြေမှာလုပ်ငန်းဝင်တွေအသက်ထိခိုက်ဆုံးရှုံးမှုတွေဖြစ်ရတာတဘာဝပတ်ဝန်းကျင်ပျက်စီးရတာနဲ့တဘာဝတရားစတာတွေကိုစိတ်တိုင်းကျထင်သလိုစီကဲ့မဲ့တူးဖော်လုပ်ကိုင်နေတာတွေဟာခိုင်မာတဲ့ဥပဒေပြဋ္ဌာန်းမှုမရှိခဲ့တာကြောင့်ဖြစ်တဲ့ဆိုပြီးလဲဥပဒေပညာရှင်တဦးဖြစ်တဲ့ရှင့်နေဒေါ်ဒွဲဘူးကသုံးသပ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ရင်တော့တက်ဆိုးရကကပေါ့နော်ဒါတွေဥပဒေပြုတ်ပေးဖို့လိုတယ်ဆိုးရပိုင်းနဲ့လွတ်တော်ပိုင်းပေါ့နော်တက်သူကြောင့်ရဲ့ဥပဒေကိုပြင်နေတာနဲ့လွတ်တော်မှာအရန်ကြာနေတယ်ဆိုးရလက်ထက်ကဥပဒေအဟောင်းနဲ့ပဲဆိုတဲ့အခါကျတော့ဒီကုမ္ပဏီကြီးတွေကနေရောညရောပေါ့နော်သူတို့နောက်ဥပဒေတွေထွက်လာလို့ရှိရင်သူတို့အတွက်အခွင့်အလမ်းမရှိတော့မှဆိုးတဲ့အခါကျတော့နေရောညရောတူးဆွနေတဲ့အခါကျအခုလိုပြဿနာတွေဖြစ်တာဒီရေမသေးသမားတွေအတွက်အသေးစားတူးတဲ့လူတွေအတွက်ဘာမှအခွင့်အလမ်းမရှိတဲ့အခါကျတော့ဒီကနေ့ဒီလူမျိုးအဖြစ်မျိုးတွေဖြစ်တာဒါတွေကာကွယ်နိုင်တဲ့ဥပဒေတွေလည်းမရှိဘူးမရှိတဲ့အခါကျကျမတို့အစီအမံတွေလည်းမလုပ်နိုင်တဲ့အိဆာရက်မှာဒီလိုမျိုးဖြစ်ရက်တည်းကအခုဖြစ်တာမကဘူးရခင်ကလည်းဖြစ်တယ်အခုလည်းဆိုးဆိုးရွားဖြစ်တယ်အဲနောင်လည်းဒါဥပဒေမရှိတော့ထိမ့်ချုပ်နိုင်မှာမဟုတ်ဘူးဖြစ်နေအောင်ပါပဲ
ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖော်တဲ့လုပ်ငန်းဝင်တွေကထွက်လာတဲ့စွန့်ပစ်မြေစာပုံတွေထဲမှာရေမစေးကြောက်တွေကိုနိုင်ငံတော်ကလူတော်များများလာရောက်အခြေချကြပြီးတော့စွန့်ပစ်ကြောက်တွေရှာဖွေနေကြချိန်မှာရာတီဥဒုထံကြောက်တမျိုးကြောက်တူးဆက်ကြီးတွေနဲ့တူဖော်နေလို့တုံခါမှုတွေကြောက်တဖုံမြေစာပုံတွေမြေကပရံတွေမကြာခဏပြိုကျလို့လူရာနဲ့ချီတည်ဆုံးရတာရှိသလိုလူအများပြားမြေကြီးပြီပြီးပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးနောက်ဆင်မဲ့တဲ့ရင်လွှာမှာတော့မဲကောင်မြစ်ချောင်းကနေတဆင့်တည်ဆောင်လာတဲ့ထိုင်းဘတ်ငွေတန်ပေါင်း1900ကျော်တက်မှုရှိတဲ့ဝတောင်ပိုင်းထုပ်စိတ်ကြွဈေး9တန်းကျော်ကိုထိုင်းနိုင်ငံမြောက်ပိုင်းမှာဖမ်းဆီးမိတယ်လို့ထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်။အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်
။ထိုင်းမူရစီဝါနှိမ့်နေတက်ဖွဲ့တွေနဲ့အမှတ်9စစ်ဒေသဆိုင်ရာတာဝန်ရှိသူတွေကဇူလိုင်လ14ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာတော့ထိုင်းနဲ့လာအိုနယ်ဆက်မဲကောင်မြစ်ကြောင်းကနေတဆင့်ထိုင်းနိုင်ငံဝမ်ချိုင်းခရိုင်အတွင်းကချင်းရိုင်မြို့နယ်တောလန်းကိုဖျက်ပြီးတယ်ဆောင်လာတဲ့မူရစ်စီဝါ9တန်းကျော်ကိုဖမ်းဆီးမိခဲ့တဲ့အကြောင်းထိုင်းအာဏာပိုင်တွေကအခုလိုရှင်းလင်းခဲ့ပါတယ်။မူရစ်စီဝါတယ်ဆောင်လာတဲ့လူ20ခန့်ကိုထိုင်းနိုင်ငံမြောက်ပိုင်းကဒေသအတွင်းကင်းလှည့်လာတဲ့ထိုင်းနယ်ခြားဆောင်တပ်တွေကတွေ့ရှိသွားရကနေမူရစ်စေဝါအုပ်စုတွေကသူတို့တည်ဆောင်လာတဲ့အထုပ်တွေကိုပြစ်ပြီးတော့ထွက်ပြေးသွားခဲ့တာလို့ဆိုပါတယ်။အစိမ်းရောင်ကြောဘိုးအိတ်တွေနဲ့ဆာလာအိတ်တွေနဲ့ထတ်ထုတ်ထားပြီးစိတ်ကြွဆေးပြအထုပ်38ထုပ်ကိုတည်ဆောင်လာတာပါ။ဒီထဲမှာ ไอ้สโลโคเร่มุ่ยเสกิโลเนียกูติงสยามีเกบาร์เร่ทับยี่ตัวจ้าเร่ที่แค่นี้เด้อกะแต่หน้าเสตตรงนี้อยู่เอ้นายวีระเน่แต่หน้าเสตคนนี้อยู่เอ้ทุกชั้นส่วนนู้กูพันสีนั่งเกเรสูบีแต่เรื่องอาชีพเว้ยมาทุกที่อาบุมุจิเกสนาพัฒนาเกจจะแบ่งอาทบบเดียวสุดตัวมาเร่คู่พันสีมีเร่กูต้องลงดีใจเน่เจ้าอาบุ่นสิจวบมุ่ยเสกิฮาว่าตั้งไว้อุสุริสมุทาเร่
มันยังเดต้าเบกันในทั่วโลกในดับเชื้อปีการละแต่งโบทั้งบ้างเวทั้งบ้างท้องคนยาลิเซจอดแต่งโบชีเดลูเลชินเลนตัวมาเลยใช่ไหมเอ็มอาจจะเป็นปีโปเกราบาชินอคุสับปีโรวิโอเอตเนื้อเนื้อเนี่ยในบ้านซีซันนี้กูสลัดเต็มปีนี้มาเลยในท้องที่สเปซออเดซี่ยูชิงกูยูชิงกูสายเสียอาตาซิกลักเนยูชิงดาริเตอร์สแตนลีย์กูเบกโตปูบังใหญ่กูบี ลุงเอเร่หนึ่งอาเซ่เล่ากับยุ่งเต็มปากเขียมาต้องเปลี่ยนมือมิวส์ลงยากเกินไปเลยตอนนี้นี่บ้านจ่ายยุ่งเชียร์ท่านก็อาจจะเสียชีวิตคนหนึ่งตรงกับมีอาปีดูดีด้วยแสดงงานนี่กุยลุนอาจจะเปรียดใจในตะปูเขียงเกินไปเลยหนึ่งอาเซ่จะคู่เชียร์มาโรอเมริกันยุ่งเชียร์พอดีเอเมียร์แอนทิกแดนยุ่งเชียร์ที่อะไรมาป่าวหนีบ้าบีเป็นอาลอปีพอลูเย่ดิ้นปีโปเจกูกุญยิงจังอาเปียวเปียปีมาบ้า
ลูฮันสตรับเย่กีตาร์ลูดานูเบย์วอลส์ก้าดรายด้าคูบรีเย่ดาวบ้าเอซีเร่อากาดาฮิลเลมีย์ยัยชนเน่ซีจันยิลาร์เป็กกาเปียโมมาเห็นแต่ชูมาวยด้วยยามาบ้าเดียวเชียนเอโยบันสัญญาทูบิโลชัดด้วยฮะเอโมยชาดลูพิเนบีดูดาวเซนวันสเปซออเดซี่เยาเชียนแต่ในสกาโกทิ้งชาจีบาร์เร่ลูดารุย์เอตินยาพูนเบียวมุโก จูดารุย์ก็คุณยิ่งไปเกเรจังยังกูท้าร์วะคูบริก้าแต่แม้จูดารุย์ปงจามยูโก้ช่างชาบีจูดาสุรากูอเมย์ยังลีรังช่างช่างเนี่ยกูจะพิวเกอร์วะเยาว์ชนเอมาร์โรเอริจาวดงานนี่ไลน์นี่ทุลุบีลูดูมียาวนุยโก้กระดิ่งรีบลูต้องยามเลสุระติมบีเกอร์วะ นี่บ้ามีอาจจะจะวิ่งเร็วหน้าก็นั่งท้องตะคุณเนี่ยมาหรอเอริจาวดงานนี่เดี๋ยวเส้นจูดารีสะดวกลากเกี่ยวอะไรที่เข้ามาหรอลูดารีก็จูบิดาจูโก้ซูซานโบคีเซนซาเดนโบพิลลาสิเกล่าวะแอนนี่ก็จะจูโร่จูบิดาจูโก้ยาวตัวเกี่ยวอะไรเอรินาวปงเซนพียงตัวอะไรพิลลาเกล่าวะดักลาส ทรัมบูฮาที่ยูเชียนเดบงทูบิโลตัวเลนนี่จะย้ายกูเกี่ยวอะไรที่ยูเชียนมายูเชียนนี่เป็นยังเด็กคู่กูคุณยี่พันนี่ไปเกี่ยวอะไร
And it was this idea that you
could. Okay, Nigaro, Tapo Yadeka, Camera, Shadago, Chaji, Puentabido, Lenanrigo, Piakaimare. Now be edit Lenrigo, Pay Light Point Light Lopido. Pongzan Liri Pandivare, Aramu Lodane, Tomba Midlinane, Stargate Goyavare.
Trambu Ha, Kubri, Nibina, Ditremu Pide, Swea Mishide, Kandri, Lebiara, Donga Tosa Degree, Bale, Biara Rigo, Yeneke, Bonye Sit, Via Yoshin Yainine, Nine Shimare.
A lot of people want to have their virtual.
Dudora Mamanga, Bonye Sit, Viago, Lojimare. Now talk about who Yau Tuat Lubabe. Duro Nizim Waga, Jono B. The Chagaba Yoni, Kanzamu, Lojinawa.
ตามยูพิเศษว่าปงยี่สิบฟรีอาหนีไปยังก็ลบไปแล้วว่าเยาว์ชนหนีไปยังลูกเบ้แต่ช้าเยี่ยจีเร่เช็ดคู่ก้าลูเน่ตีอยู่ในร้านสี่เร่เซ่เอไอเอจ้าอับใจนี่เร่จะกวาดพิบาร์เร่
อากาศได้ยังก็เทงโชโปยิ้มมือโบแมนเน่ช่วยยิ้มมือพิบาร์เร่คุณบิดาเฮลโดเอจ้า
อาเป็นผู้พิบาร์เลยยิ่งผู้โบแมนนั่งส่งนายตัวบีจูดารีเนี่ยเสด็จไปไหนกันบาร์เลยนั่งส่งข้างกันรอจูดารีตู้เอตีเนี่ยเนี่ยก็เปลี่ยนอยู่พันดีท่าเลยหอดเอขันเนี่ยส่งตะเขี่ยบาร์เลยทุ่นพ่อมีนายเนี่ยคลิ้งเงี้ยเดียวพี่ปงจันมันเปลี่ยนเงี้ยแต่ยังจีเนี่ยวิพีเดย์โบแมนเดียวเอียบออกมาเล่นนี่แกปงบาร์ดิโยชินนี่อาเจ็บพี่เทียมพี่ดิหอดเอขันกูอเมริกันปีหลังจูมิโรวาชินเดมาชีเลย
ในจังหวัดอากาศด้านสัญญาณปลายมาอนุบัญญัติเช่นไซมอนเบิร์ชก้าพันธุ์ดีเต็มปีอาทาวาร์เลยคุณยังคนยิ่งยามาเช่นวิวอเมริกันอัตงะมีมาบ้าดาซีซินิโกเซปีเต็มเซปีนี่บาร์เลย ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာဖြစ်ကြမှာကတော့လူတွေကိုသေစေနိုင်တဲ့ AIDS ခေါ်ခုခံအားချစင်းတဲ့ရောဂါဖြစ်စေတဲ့ HIV virus ပိုးကနေကြိုတင်ကာကွယ်နိုင်မှုမျှော်လင့်ချက်ရောင်ခြည်တန်းလေးပေါ်လာနေပါပြီ။လူပေါင်း400နီးပါးကိုဒီကာကွယ်ဆေးအသစ်နဲ့စမ်းသပ်ကြည့်ရမှာကိုခံအားစနစ်ဆိုင်ရာအလားအလာရှိတဲ့တုံ့ပြန်မှုတစ်ခုတွေ့ရှိရပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ဒီလေးလာစမ်းသပ်မှုအကြောင်းကို Lancet ဆေးဂျာနယ်မှာဖော်ပြထားတာကို VOA သတင်းတောက် Maria Madia လို့သတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ကမ္ဘာပေါ်ကလူပေါင်း38သန်းဟာလက်ရှိမှာဒီ AIDS ရောဂါခံစားနေရပြီးနှစ်စဉ်လဲလူပေါင်း 1.8 သန်းထက်ကူးစက်ခံရနောက်လူပေါင်း1သန်းအထိသေဆုံးနေရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုတော့ဒီ AIDS ရောဂါကာကွယ်ဆေးသစ်ကိုစမ်းသပ်ရမှာမြောက်တွေမှာရောလူတချို့မှာပါကိုယ်ခံအားတုံ့ပြန်နိုင်မှုအားကောင်းနေတာကိုတွေ့လိုက်ကြပါတယ်။ဒီလေလာဆက်နပ်မှုမှာအဓိကပါဝင်သူတူဖြစ်တဲ့ Harvard တက္ကသိုလ်ဆေးကျောင်းကပါမခဒေါက်တာ Dan Barros က
This study is now testing whether this vaccine
ဆိုရာကဒီကာကွယ်ဆေးအနေနဲ့လူသားတွေမှာ HIV virus ကိုကူးစက်ခံမှုကနေတကယ်တမ်းကာကွယ်ပေးနိုင်မလားဆိုတာကိုဒီလေလာဆန်းသပ်မှုထဲမှာကူးစမ်းကြည့်နေတာပါ
။တကယ်တော့ဒီဆန်းသပ်မှုကနိုဝင်ဘာလတည်းကအာဖရိကမှာကူးစက်ခံရဖို့အန္တရာယ်ရှိနေခဲ့တဲ့အမျိုးသမီးငယ်ပေါင်း2600ကိုစစ်ဆေးခံနိုင်မဲ့အနေအထားဆန်းသပ်ရကနေစလာခဲ့တာပါ။ဒေါက်တာဘာရော့ချ်ကဆက်ပြီ
း While there are many different vaccine candidates that have been tested
ဒီကာကွယ်ဆေးတွေအတွက်စစ်ဆေးခံနိုင်မှုတခွက်ကနေမှာသိစံတွေနဲ့အနည်းချင်းအဖြစ်လူတွေကိုပါအများကြီးစမ်းသပ်စစ်ဆေးခဲ့ပေမဲ့လူသားတွေအတွက်တိောက်တဲ့စမ်းသပ်မှုအဆင့်ရောက်နိုင်ဖို့အကျုံးဝင်တာကရန်ကုန်နယ်ပါခဲ့ရတယ်
တကယ်တော့ဒီ AIDS ရောဂါစတွေ့ခဲ့တဲ့1980ခုနှစ်တည်းကဆိုရင်အခုထိလူသန်းပေါင်း80ဝန်းကျင်ရောဂါကူးစက်ခံခဲ့ကြရပါတယ်အန္တရာယ်ကင်းစိတ်ချရပြီးထိရောက်တဲ့ကာကွယ်ဆေးပေါ်လာရင်တော့အပြောင်းအလဲကြီးတစ်ခုဖြစ်လာမှာပါဒေါက်တာဘာရော့ချ်ကပဲ
So we're pleased with the results so far but we're cautiously optimistic
ဒါကြောင့်မလို့အခုထိရထားတဲ့ရလဒ်ပေါ်မှာကျွန်တော်တို့ကြီးနားမှုရှိပါတယ်ဒါပေမဲ့လို့သတိကြီးကြီးထားပြီးတော့အကောင်းမြင်တာမျိုးပါဘာလို့လဲဆိုတော့ဒီကာကွယ်ဆေးလူသားတွေအတွက်လုံးဖြစ်မလားဆိုတာကနောက်လာမယ့်စမ်းသပ်မှုမပြီးခင်အထိမသိနိုင်သေးလို့ပါ
ဒီနောက်လာမယ့်ဒုတိယအဆင့်လေလာစမ်းသပ်မှုရဲ့ကြားဖြတ်တွေ့ရှိမှုအချက်အလက်တွေကိုတော့အစောဆုံးအနေနဲ့2021ခုနှစ်ကြာမှထုတ်ပြန်နိုင်မှာဖြစ်ပါတယ်ခင်ဗ
ျကိုဝင်းမင်းပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိမ်ကြီးထိုက်ကပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်ပြည်ပခအတွင်းအရသာတည်ဆုံးမှုရေအတွက်ဟာ2018ခုနှစ်ပထမ6လအတွင်း1900နီးပါးကိုရောက်ရှိခဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကာလတွေနဲ့ရှင်ရင်အမြင့်ဆုံးအရေအတွက်ဖြစ်ပါတယ်။အခုနှစ်ပထမ6လအတွင်းထိခိုက်ဒဏ်ရာရတဲ့အရသာအရေအတွက်က3500နီးပါးရှိတယ်လို့လဲအာဖဂန်ဆိုင်ရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်နမာကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ရသထိခိုက်ဒေဆုံးမှုဆိုင်ရာနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့ကြားဒီကနေ့တနင်္ဂနွေနေ့မှာနေဆက်တိုက်ပွဲတွေအပြင်းအထန်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာထိခိုက်ဒေဆုံးမှုရှိကြောင်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကခေါင်းတီးတဲ့ဇာစီမေဒန်ခရိုင်ကစခန်းတစ်ခုကိုအရက်ဝဲပါကစ္စတန်တပ်ဖွဲ့တွေကနေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မနေ့အစောပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့တာလို့အာဖဂန်အရှေ့ပိုင်းကခို့စ်ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကဆွဆွဲပါတယ်။တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးတွေသုံးပြီးတိုက်ခိုက်ခဲ့ကြတာလို့လဲအဗ်ဒူဘာဆာဘီနာက VOA ကိုပြောပါတယ်။ Israel နဲ့ Gaza မှာရှိတဲ့စစ်သွေးကြအုပ်စုတွေကြားအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရခဲ့တယ်လို့ Palestine တာဝန်ရှိသူတဦးကမနေ့စနေနေ့ကပြောပါတယ်။Israel နဲ့ Palestine ကြား2014ခုနှစ်ကတည်းကအပြန်အလှန်တိုက်ခတ်မှုတွေဖြစ်ပြီးအကြမ်းဖက်မှုတွေရှိခဲ့ပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာပါရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာ engineer ကတော့ Voided Zone ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမယ့် VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးနိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington. ။